ယူကရိန်းအရှေ့တောင်ပိုင်းကမာရီယိုပိုမြို့တမင်းဆက်ရုံဝင်းမြောက်လိုင်ကောင်းတွေထဲမှာရှိတဲ့ဒေသခံအရတားနောက်ထပ်အယောက်90ကိုတောက်ကြနေကကယ်ထုတ်နိုင်ခဲ့တယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အယန်နာဖရက်စချက်ကပြောပါတယ်ရုရှားလူသားချင်းစာနာမှုတောက်ကြရေးဗဟိုဌာနကတော့ကယ်ထုတ်ခဲ့သူ90ထဲမှာ11ဦးကကလေးငယ်တွေလို့ပြောပါတယ်မဟာဗျူဟာကျတဲ့ဒီမာရီယိုပိုစစ်ကမ်းမြို့ကိုရုရှားတွေအပိတိုင်မသိမ်းပိုက်နိုင်အောင်ခုခံတိုက်ခိုက်နေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေဟာတမ်မနီဆက်ယုံကနေနောက်ဆုံးတွန်းလှန်နေကြတာဖြစ်ပါတယ်။မာရီယိုပိုကအဇော့စတောတမ်မနီဆက်ယုံဝန်တွင်မှာရှိတဲ့ရှုပ်ထွေးလာတဲ့မြေအုပ်လှိုင်းကောင်းတွေ၊ဂရုချင်းတွေထဲမှာယူကရိန်းတပ်ဖွဲ့ဝင် 2,000 လောက်ရှိနေစေဖြစ်ပြီးသူတို့ကလက်နက်ချဖို့အကြင်ကြင်ညှင်းဆန်ခဲ့တာဖြစ်ပါတယ်။ဒီတမ်မနီဆက်ယုံကအရက်သားတွေကိုကယ်ထုတ်လာတဲ့ကားစင်းကိုရုရှားတပ်တွေကပစ်ခတ်ခဲ့ပြီးယူကရိန်းတပ်သားတဦးကိုတတ်ဖြတ်ခဲ့တယ်လို့အပစ်ခတ်ရစဲသဘောတူညီချက်ကိုပါချိုးဖောက်ခဲ့တယ်လို့မာရီယိုပိုအာနာဘန်ရီကဆွဆွဲကြောင်းရိုက်ဂျာစ်သတင်းမှာဖော်ပြပါတယ်။ယူကရိန်းမှာဖြစ်ပေါ်တဲ့စစ်ပွဲဟာရက်စက်ကြမ်းကြုတ်တဲ့စစ်ပွဲဖြစ်တယ်လို့ပိုယဟန်မင်းကြီးဖရန်စစ်ကတောက်ကြနေမှာမိန့်ကြားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အစောပိုင်းအစ္စရေးဝန်ကြီးချုပ်နက်ဖတလီဘန်နက်နဲ့ဖုန်းဆက်သွယ်ပြောကြားစဉ်ကရုရှားတပ်တွေဟာစနေနေ့အထိနေဘက်တိုက်ခိုက်မှုတွေကိုရပ်ထားပြီးဒီတမနီဆက်ရုံဝင်တဲ့ပိတ်မီနေသူတွေဘေးလွတ်ရာထွက်သွားနိုင်အောင်စီစဉ်ပေးမယ်လို့ကြေညာပေးကြတာပါ။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့် Net Press ကတော့ရုရှားဘက်ကအပြစ်ရမယ်လို့ကြေညာပြုချက်အတွက်တန်လျက်ရှိကြောင်းပြောကြားထားပါတယ်။